ခင်ဟာစပြီးရန်ကုန်မြို့ကပ္ပရေးစေရီလန်းချမ်းမြေရိတ်တာကျောင်းမှဆရာတော်အရှင်သနကာပြီးဝန်သားကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူပါတော့မည်ရှင
်ယခုဘုန်းကြီးမြတ်မအတန်ကနေပြီးအတန်နဲ့ဟောကြားမယ့်တရားကတော့တိပေဆိုင်ပွားတရားတော်ဖြစ်ပါတယ်ယမန်ကြီးကအဒီမြန်မာမှာချမ်းသာရတရားတော်ကိုအတန်နဲ့ဟောကြားခဲ့ခြင်းကယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းသိမြင်မှကိလေသာကိုပယ်တတ်နိုင်ပြီးဆင်းရဲခြင်းကချမ်းသာကိုရနိုင်ကြောင်းအဲဒီအတိမှန်မြန်မာကိုရဖို့ရာယုံနဲ့နံကိုအရှိအရှိအတိုင်းရှိမှပေါ်များရကြောင်းဟောခဲ့ပါတယ်။ဘာကြောင့်ယုံနဲ့နံကိုရှိမှပေါ်များရတယ်လဲဆိုရင်ယုံနံတို့ရဲ့သဘာဝကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိရအောင်လို့ပါပဲ။ဘုရားရှင်တော်မြတ်ရဲ့ဒေသနာတော်မှာပိုင်းပိုင်းခြားခြားသိရမယ့်တရားပယ်ရမယ့်တရားဉာဏ်နဲ့မျက်မှောက်ထင်မြင်သိမြင်ဆက်ရောက်ရမယ့်တရားပွားများရမယ့်တရားလို့လေးမျိုးလေးစားခွဲခြားပြီးဟောထားပါတယ်။အဲဒီလေးမျိုးတွေကပိုင်းပိုင်းခြားခြားသိရမယ့်တရားဆိုတာခန္ဓာကိုယ်ခေါ်တဲ့ရုပ်နဲ့စိတ်ဆွေတသိက်ခေါ်တဲ့နံတရားတွေပါပဲ။ပယ်ရမယ့်တရားဆိုတာကတော့လူကျင်တတ်မယ်နှစ်သက်တွေ့တာတဲ့တဏှာပါပဲ။ဉာဏ်နဲ့မျက်မှောက်ထင်မြင်သိမြင်ဆက်ရောက်ရမယ့်တရားကတော့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ပါပဲ။ပွားများရမယ့်တရားဆိုတာကတော့မဲ့ခင်ရှိပါအကျင့်တရားပါပဲ။ဘာကြောင့်ယုံနာနှစ်ပါးကိုပိုင်းပိုင်းခြားခြားသိဖို့လိုတယ်လဲလို့မေးစရာရှိပါတယ်။ယုံနာနှစ်ပါးဟာဆင်းရဲဆိုမှဆင်းရဲလို့ခေါ်တဲ့ဒုက္ခဒုက္ခ၊ဖောက်ပြန်ဆင်းရဲလို့ခေါ်တဲ့ဝိပရိနာမဒုက္ခ၊ဖြစ်ပျက်ဆင်းရဲလို့ခေါ်တဲ့သင်္ခါရဒုက္ခ။အဲ့ဒီဒုက္ခ၃မျိုးထဲမှာအကျုံးဝင်နေပါတယ်။ဒါကြောင့်ယုံနာနှစ်ပါးဟာဆင်းရဲအစ်အမှန်ပါပဲ။ရုပ်ရှိနေတယ်များနာရှိနေတယ်များဆင်းရဲနေတာပါပဲတို့တော့လေအဲ့ဒီရုပ်နဲ့နာကိုတတိနဲ့စောင့်မရှိရင်ထင်ရှားတဲ့ဒုက္ခဒုက္ခကိုသာဆင်းရဲလို့သိကြပါတယ်ချမ်းသာလို့ယူဆထားတဲ့ဝိပရိမနာမဒုက္ခနဲ့ဖြစ်ပျက်ဆင်းရဲသင်္ခါရဒုက္ခကိုတော့ဒုက္ခလို့မသိနိုင်ရပါဘူးဒီရုပ်ဒီနာကိုဒုက္ခလို့မသိကြတော့ဒုက္ခလို့ထင်မှတ်တော့တာပါပဲကောင်းနေချမ်းသာတယ်လို့ထင်မှတ်တော့တာပါပဲဒါနဲ့ပဲဒီရုပ်ဒီနာကိုတာယာနှစ်သက်တတ်မြင့်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်ဒီလိုနဲ့ကိလေသာတွေဖြစ်ပေါ်လာတော့ဆင်းရဲတရားကထက်ကြမှာကွာကပ်ပါလာပါတော့တယ်။ဒါကြောင့်ဆင်းရဲငြိမ်ငြိမ်ချမ်းသာခြင်းနဲ့သူဟာဆင်းရဲအစ်မှန်ဖြစ်တဲ့ယုံနံတို့ရဲ့ဒုက္ခသဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိဖို့လိုပါတယ်။အဲဒါလိုသိအောင်ကပွားများရမယ့်တရားဖြစ်တဲ့မေခင်စစ်ပါအကျင့်တရားကိုမိမိဗန္ဓမှာဖြစ်ပေါ်အောင်အားထုတ်ရပါတယ်။ဘယ်လိုအားထုတ်ရလဲဆိုရင်ဖြစ်သည်များယုတ်ဖြစ်သည်များနံကိုတတိနဲ့မပြတ်စောင့်ရှုနေရပါတယ်။ယုတ်ခန္ဓာကိုယ်ကြီးမှာယန္တန်ယုတ်နုညာယုတ်ဖြစ်ပေါ်ရင်လည်းဖြစ်ပေါ်နေတဲ့အတိုင်းတည်းနဲ့စောင့်ရှုရပါတယ်။ယောစီဖွဲ့စည်းယုတ်ပိတ်ပြီးပူတွဲလုံးခဲယုတ်တွေဖြစ်ရင်လည်းဖြစ်တဲ့အတိုင်းနဲ့စောင့်ရှုရပါတယ်။ပူယုတ်အေယုတ်ဖြစ်ရင်လည်းစောင့်ရှုထောက်ကန်တောင်းနည်းယုတ်လှုပ်ရှားရွေရှားယုတ်ဖြစ်ရင်လည်းဖြစ်နေတဲ့အတိုင်းတည်းနဲ့စောင့်ရှုရပါတယ်။ဒါကိုကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။နာကျင်ကြိုက်ခဲစားတဲ့ကိုယ်ဆင်းရဲတွေသွေးရင်ပူဆွေးမှုစိတ်မချမ်းသာမှုစတဲ့စိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်နေတဲ့အတိုင်းရှုရပါတယ်။ကိုယ်ချမ်းသာတာစိတ်ချမ်းသာတာဝမ်းသာတာတွေဖြစ်ပေါ်လာရင်လည်းဖြစ်နေတဲ့အတိုင်းနဲ့ရှိရပါတယ်ဒါကိုဝေဒနာ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်ကောင်းတဲ့စိတ်ပဲဖြစ်စေဆိုးတဲ့စိတ်ပဲဖြစ်စေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်တဲ့အတိုင်းရှိပြီးနေရပါတယ်ဒါကိုစိတ်ဓာ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်မြင်သဘောကြားသဘောနံသဘောစားသဘောစတဲ့သဘောတွေကိုလည်းမြင်တယ်ကြားတယ်စသည်ဖြင့်ရှိပြီးနေရပါတယ်ဒါကိုဓမ္မ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်လူရင်းကတော့ရုပ်ဖြစ်တိုင်းနာဖြစ်တိုင်းတတိမလို့ရအောင်အမြဲရှုတိနေဖို့ပါပဲဒီလိုရှုရမှလည်းမတွေ့သေးမတိသေးတဲ့သဘောတွေကိုပြန်စီစဉ်းစားပြင်မရှိရပါဘူးယခုလည်းမြင်တွေ့နေတိနေတဲ့သဘာဝကိုတွေ့နေတိနေတဲ့အတိုင်းသာရှုတိရပါတယ်ဒါကိုပဲမြတ်စွာဘုရားကယထာဘူတံတမတ်ပညာယတထဗံအရှိသဘာဝအတိုင်းအမှန်လေးပညာဖြင့်ရှုတိရမည်လို့မိန့်တော်မူပါတယ်မိမိမတွေ့သေးမတိသေးတဲ့သဘောကိုစိတ်နဲ့ခေါ်ယူကြည့်ဉာဏ်စီစဉ်းစားကြည့်ရှုရင်ဘာဝနာမယဉာဏ်ဥပဒနာဉာဏ်မဖြစ်ပါဘူး။ပိဏ္ဍမယဉာဏ်၊ကြံဉာဏ်၊တွေးဉာဏ်သာဖြစ်တာမို့တိလေသာကိုမပင်နိုင်တဲ့အတွက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူး။ဒါကြောင့်ဘာဝနာမယဉာဏ်၊ပွားဉာဏ်ဖြစ်အောင်ယထာဘူတံတမတ်ပညာယတထဗံဆိုတဲ့ဒေသနာတော်အတိုင်းအရှိအရှိအတိုင်းသာရှုတည်နေဖို့လိုပါတယ်။သွားရထိုင်နေအောင်ဣရိယာပုတ်၄ပါးလုံးမှာထင်ရှားတဲ့ရုပ်မှန်နဲ့နာမ်မှန်နဲ့ကိုရှုတည်ရပါတယ်။ဘယ်ရုပ်ဘယ်နံကိုမှရှုမယ်လို့ရွေးချယ်ပြီးမနေရပါဘူးဒီလိုရှိရမှာအစာဥမှာတော့တမာရီကကောင်းကောင်းမဖြစ်သေးတဲ့အတွက်ပြန်စိတ်လင်းစိတ်ကြံစည်စဉ်းစားစိတ်တွေကိုပဲခဏခဏရှုနေရတတ်ပါတယ်စိတ်ဓာတ်မြတ်တနာပဲအဖြစ်များနေတတ်ပါတယ် သို့တော့လည်းအဲ့ဒါလိုချုပ်ပါများလာတော့ပြန်ကြိတ်လွန်းကြိတ်တစ်ချိန်ချင်းနဲ့လာပြီးစူးလိုက်ပြင်းရင်မှုတမာရီအားကောင်းလာပါတယ်။ဒီအခါမှာယောဂီရဲ့စိတ်ဟာကာမိသန္တာ၊ဗျာပါဒ၊ထိဏမိတ်တာ၊ဥဒ္ဒစ္စကုက္ကုဇ္ဇာ၊ဝိသိကိစ္စဆိုတဲ့နိဝရဏအငြိကြေးတွေကွင်းဝေးနေတဲ့အတွက်ဖြူစင်စင်ကြဲနေပါတယ်။စိတ်ကဝိတ္တရီဖြစ်နေပါတယ်။စိတ်စင်ကြဲလာတာနဲ့အမျှအသိဉာဏ်ကလည်းပို့ပို့ထင်းထင်းလာပါတယ်။ဒီလိုအသိဉာဏ်ထက်လာတော့ယုံနံတို့ရဲ့တဘာဝလက္ခဏာ၊တာမဉ္ဇလက္ခဏာတွေကိုသိသာပြုလာပါတယ်။ဒီနေရာမှာတဘာဝလက္ခဏာဆိုတာယုတ်တရားနံတရားအသီးလေးတို့ရဲ့ပင်ကိုယ်ရင်းသီးတဲ့သဘောပါပဲ။တခြားယုတ်တရားနံတွေနဲ့မသက်ဆိုင်တဲ့ဆံရယုတ်အသီးလေးနံအသီးလေးတို့နဲ့သာသက်ဆိုင်တဲ့သဘောလက္ခဏာလို့ဆိုလိုပါတယ်။ပုံစံပြောရရင်ခင်မကျမ်းသားနဲ့သဘောမိညာသဘောဟာပထဝီယုတ်နဲ့သာသက်ဆိုင်တယ်။တခြားယုတ်နံတွေနဲ့မဆိုင်ပါဘူး။ကြည့်တဲ့ဘဝဟာဖတ်တာနဲ့သာဆိုင်နေခံစားတဲ့ဘဝဟာဝေဒနာနဲ့သာဆိုင်နေတခြားရုပ်တခြားနာမ်တွေနဲ့မတက်ဆိုင်ပါဘူးတဘာဝလက္ခဏာဆိုတာယုံနံတို့ရဲ့အဲဒီလိုပင်ကိုယ်ရင်းပြည်တဲ့သဘောလက္ခဏာပါပဲဒါကြောင့်ဓမ္မသင်္ကနီမောဟဒီကမှာတဘာဝကက္ခလဖုဒနာဒီကောအတာဓာရဏောခင်မကျမ်းနာရင်ထိတွေ့ခြင်းစရှိတဲ့အများနဲ့မတက်ဆိုင်တဲ့သဘောဟာတဘာဝလက္ခဏာပါပဲလို့ရှင်းပြထားပါတယ်ဗာမညာလက္ခဏာဆိုတာကတော့ယုံအလုံးနာအလုံးနဲ့တက်ဆိုင်တဲ့အများဆိုင်သဘောလက္ခဏာပါပဲမတည်ငြဲတဲ့သဘောအနိစ္စဆင်းရဲတဲ့မကောင်းတဲ့သဘောဒုက္ခအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအနတ္တဒီသဘောသုံးမျိုးကိုရုပ်တိုင်းနဲ့တိုင်းမှာရှိပြီးရုပ်တိုင်းနဲ့တိုင်းနဲ့တက်ဆိုင်လို့ပါမဉ္စလက္ခဏာလို့ခေါ်ပါတယ်။ဒါကြောင့်ဓမ္မသင်္ကနီမူလတိကမှာပဲပါမဉ္စပါဒါရမအနိစ္စရိသဘောအများနဲ့ဆိုင်တဲ့အနိစ္စအစိုက်တဲ့သဘောဟာပါမဉ္စလက္ခဏာပါပဲလို့ရှင်းပြထားပါတယ်။အဲဒီသဘောလက္ခဏာပါမဉ္စလက္ခဏာနှစ်ပါးနဲ့ကယောဂီဟာတဘာဝလက္ခဏာကိုလည်းဥတည်တည်ပါမညာလက္ခဏာကိုနောက်မှသိပါတယ်ဒါပေမဲ့ပါမညာလက္ခဏာကိုသိတဲ့အချိန်မှလည်းတဘာဝလက္ခဏာကိုပါသိနေတယ်ဆိုတာပြฏิပြုရပါမယ်တဘာဝလက္ခဏာကိုယခုရှင်းပြမယ်အတိုင်းသိလာပါတယ်ဝမ်းမိုက်ကဖောင်းမှုပိန်မှုကိုရှုနေခိုက်မှတောင်းတင်းတဘောထောက်ခံတဘောရေချသဘောတွေကိုဝမ်းမိုက်ပုံတန်ထမပါပဲပြီးပြီးတန်တန်ပြီးပြီးတသာသိလာပါတယ်ဒါဟာဝါယောခေါ်တဲ့လေရုပ်ရဲ့တဘာဝလက္ခဏာကိုပိုင်းပိုင်းခြားခြားသိရင်းပါပဲသူ့ကိုရှုသိနေတဲ့စိတ်ကလည်းငါရှုတယ်ငါသိတယ်ဆိုတဲ့အတ္တသဘောတွေမပါတော့ပဲထောက်ကန်တောင်းရင်းရေရှားရုပ်စီကိုဥတ္တံဥတ္တံဒီသိပြီးသွားတဲ့သဘောလေးမျှသာပဲလို့သိလာပါတယ်ဒါဟာနန္တရားရဲ့အာယုန်ဒီလိုညှင်းချင်းဆိုတဲ့တဘာဝလက္ခဏာနဲ့စိတ်ရဲ့အာယုန်မသိချင်းဆိုတဲ့တဘာဝလက္ခဏာကိုသိနေခြင်းပါပဲထို့အတူပဲဉာဏ်ရောက်တဲ့အခါပြောရတယ်လမ်းနေချရတယ်လို့ရှုလိုက်မှာခြေဘွားရဲ့အထက်ဘက်စီကိုတွန်းတွန်းတက်သွားတဲ့သဘောခြေကိုတွေ့ချင်းတွေ့ချင်းယူရေးသွားတဲ့သဘောအောက်ဘက်စီကိုတွေ့ချင်းတွေ့ချင်းယူရေးကျသွားတဲ့သဘောကိုသိနေတာဟာဝါယောယုတ်ရဲ့သဘောလက္ခဏာကိုသိနေခြင်းပါပဲရှုစိတ်ရဲ့ကြွမှုနှမ်းမှုချမ်းမှုသဘောစီကိုဥတန်းဥတန်းပြီးတော့သိပြီနေတာဟာစိတ်နံရဲ့သဘောလက္ခဏာကိုသိနေခြင်းဖြစ်ပါတယ်အဲဒီလိုသိနေတဲ့အခါမှာယုံနံတို့ရဲ့ပင်ကိုယ်ရင်းသီးတဲ့သဘောမျှကိုသာသိနေတဲ့အတွက်အသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတိမားအမြင်မှယောဂီရဲ့တဏ္ဍမှာပြည့်စင်နေပါတယ်။ဒါဟာနာနဲ့ယောဂရဲ့သဘာဝကိုအမှန်တိုင်းသိမြင်တဲ့နာမရူပပြိစ္ဆေဒဉာဏ်ကအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကိုတည်ငါဘာအချင်းပယ်တတ်ထားတာပါပဲ။ဒီသဘောကိုပဲအတိမားအမြင်မှသင်ကျင်းနေတာဖြစ်လို့ဒိဋ္ဌိဝိတ္တရီလို့ခေါ်ပါတယ်။ရှုစရာအာယုန်ရှိလို့ရှုတုလက်ကလေးတွေဖြစ်ဖြစ်နေတာပဲလို့လည်းအကြောင်းအကျိုးသဘောကလေးတွေလိုတည်တည်လာပါတယ်။ကြွခြင်းစိတ်၊ဆန်းခြင်းစိတ်၊ချခြင်းစိတ်၊ကိုယ်ခြင်းဆန်းခြင်းစိတ်၊ထိုင်ခြင်းထခြင်းစိတ်ကလေးတွေပါချင်ကြားလာလို့အဲ့ဒီစိတ်ကလေးတွေကိုပါထည့်ပြီးရှုရတဲ့အခါမှာကြွခြင်းစိတ်စသည်ရှိလို့သာကြွရုပ်စသည်ဖြစ်ပေါ်လာတာပဲလို့လဲနာအကြောင်းကြောင့်ရိုးအကျိုးဖြစ်ပုံကလေးတွေကိုလည်းသိလာပါတယ်။ဒီလိုသိလာတဲ့အခါမှာကြွမှုလှမ်းမှုချမ်းမှုကိုပြုလုပ်ပေးသူပုဂ္ဂိုလ်တ attva ဆိုတာမရှိအကြောင်းအဆက်ဆက်ကြောင့်အကျိုးအဆက်ဆက်ဖြစ်နေတဲ့သဘောတတ်တည်းမျှတာပဲလို့အမှန်တိုင်းပြင်ရလာပါတယ်။ဒါအကြောင်းအကျိုးကိုခွဲခြားစိတ်ချပြီးပြည့်တဲ့ပစ္စယပရိစ္ဆာဉာဏ်ကကာရကအတ္တဝေဒကအတ္တဒိဋ္ဌိကိလေသာကိုတည်ငါဘာအချင်းပယ်ပတ်ထားတာပါပဲ။ဒီနေရာမှာရှုမှတ်ပွားများမှုကြောင့်ယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားပြင်မြင်လာကုန်။အမှန်တိုင်းပိုင်းပိုင်းခြားခြားသိခြင်းကြောင့်ကိလေသာငြိမ့်နေဖို့ကိလေသာကိုပယ်နိုင်ဖို့ကိုသတိပြုဖို့လိုပါတယ်။ကိလေသာငြိမ့်နေတဲ့အခိုင်မှာဆင်းရဲခြင်းရာကိုတည်ငါအချင်းဆက်ရောက်နေတယ်ဆိုတာကတော့ပြောဖို့မလိုတော့ပါဘူး။ယခုယုံနံတို့ရဲ့တမညာလက္ခဏာကိုပြီးပုံဆက်ပြောပါဦးမယ်။ယောဂီဟာတွတ်တဲ့ရှိမှပွားများတာနဲ့အမျှတတိသမารိဉာဏ်လေးပို့ပို့ရင့်တံလာပါတယ်။ဒီအခါမှာအရှိခံယုတ်တွေတစ်ခုပြီးတစ်ခုဖြစ်ပေါ်ပြီးပြောက်ပြောက်သွားတာကိုအထက်လိုက်အထက်လိုက်လုံးလုံးမြောင်းများစွာတည်မြင်လာပါတယ်။ လမ်းရောက်ချရုံများအဆင်းနဲ့ဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာကိုလည်းပိုင်းပိုင်းခြားခြားသိမြင်လာပါရဲ့ကြွရဲလမ်းနေချရဲလို့ရှုတဲ့စိတ်တွေဖြစ်ပေါ်လာပြီးပျောက်ပျောက်သွားတာကိုလည်းရှင်းရှင်းလင်းလင်းသိလာရပါတယ်ဒီလိုသိမြင်လာတဲ့အခါမှာယခင်ကခြေတမအတွင်းမှာကြွရဲအချိန်ကစပြီးတော့ချရဲအချိန်အထိရုပ်ကြီးဟာတခုလေးပဲဖြစ်ပြီးတည်ငြိမ်နေတယ်လို့ထင်မှတ်ခဲ့တဲ့မိစ္ဆာပညာမရှိတော့ပါဘူးကြွရဲလမ်းရောက်ချရဲအဆက်ဆက်ဟာတစ်ဆက်ကတောင်မှတည်ရမနေပဲဖြစ်ပေါ်ပြီးတဲ့ချက်ချင်းပဲပျောက်ပျောက်ပျောက်ပျောက်သွားကြတာပဲမတည်ငြိမ်တဲ့သဘောတွေလည်းလို့အနိစ္စလက္ခဏာကိုသိမြင်လာပါတယ်ချက်ချင်းချက်ချင်းပဲပျောက်ပျောက်ပြက်ပြက်သွားကြလို့မကောင်းတဲ့သဘောတွေပဲဆင်းရဲတဲ့သဘောတွေပဲလို့ဒုက္ခလက္ခဏာကိုသိမြင်လာပါတယ်။ဒါကြောင့်မွေးဖွားလာကြတဲ့ကတမလုံးဘဝရောက်တဲ့အထိမပြင်းမစည်းပဲတတ်တော်ရဲ့ခန္ဓာကိုယ်မှာအမြဲတည်ရှိနေတယ်လို့ရှင်းကထင်ခဲ့တဲ့အသက်ဝိညာဉ်အတ္တဆိုတာလည်းမရှိပါဘူးလား။ဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့ရုပ်သဘောနာမ်သဘောမျှတာရှိတာပါလားလို့လည်းအနတ္တလက္ခဏာကိုပိုင်ပိုင်ခြားခြားသိလာပါတယ်။အာကုဇီယာခိုင်မှာအနှစ်အသားမရှိတဲ့ဟာတွေပဲလို့လည်းသိမြင်လာပါတယ်။ဒီလိုသိမြင်တဲ့အသိဉာဏ်တွေဟာယတနိစ္စံတန်ဒုက္ခံယံဒုက္ခံတတနတ္တဆိုတဲ့ဘုရားဟောဒေသနာတော်အတိုင်းတည်ခဲ့မှာပဲအကျဉ်းသဘောသည်မတည်ငြင်းထိုသဘောသည်ဆင်းရဲဤအကျဉ်းသဘောသည်ဆင်းရဲဤထိုသဘောသည်အလိုတန်းဖြစ်စေနိုင်သည့်အတ္တမဟုတ်အာဂုဇရာအခိုင်မာအနှစ်သာမဟုတ်လို့ပါမညာလက္ခဏာကိုပိုင်ပိုင်ခြားခြားသိနေခြင်းမှာပဲဒီလိုသိလာတဲ့အခါမှာတည်ငြင်းနေတယ်ကောင်းတယ်ချမ်းသာတယ်လို့အတိမှပြီးပါရတတ်မဲ့မိတဲ့တဏှာကောင်းဆောင်တဲ့ကိလေသာတွေလည်းငြိမ့်နေပါတော့တယ်။ဒါကပဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါတို့တင်ရေးဆင်ញင်သုံးတတ်တဲ့သမထနာဉာဏ်လို့ခေါ်ပါတယ်။ဒီအနိစ္စဒုက္ခအနတ္တဆိုတဲ့သမညာလက္ခဏာကိုသိတဲ့ဉာဏ်တွေညံ့တန်လာတာနဲ့အမျှယုံနံတို့ရဲ့ဒုက္ခတဘာဝကိုပိုးပေါ်ကြီးပိုင်ပိုင်ခြားခြားပြက်ပြက်သားသားသိမြင်လာပါတယ်။ဒီအသိဉာဏ်ညံ့တန်လာတာနဲ့အမျှယုံနံပေါ်မှာယောဂီရဲ့ခံယူချက်ခံစားချက်တွေပြောင်းလဲတွေ့တက်လာပါတယ်။ယုံနဲ့နံကိုမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေလို့ကြောက်စရာတွေပဲလို့သိမြင်လာပါတယ်။မကောင်းတဲ့ဟာတွေပဲလို့လည်းအပြစ်မြင်လာပါတယ်။ညီငွေပြီးလွတ်ချင်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်။ဒီလိုနဲ့ထပ်ပြန်တလဲလဲယုံနံကိုရှုပွားလေမမြဲစင်းရဲ့အလိုမလိုက်အစိုးမရအစိုက်တဲ့မကောင်းတဲ့သဘာဝတွေကိုပဲသိမြင်လေသိမြင်နေပါတော့တယ်။သို့တော်လည်းနောက်ဆုံးမှအရှိကံယုံနံတို့ရဲ့ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့သဘောတသက်ပေါ်မှာပဲရှုလိုက်တည်ငြိမ်နေပြီးဝမ်းမနဲ့ဝမ်းမသာမချမ်းသာမစင်းရဲ့အလေအလတ်သဘောမှာပဲတည်နေပါတော့တယ်ဒီလိုနဲ့ဒုက္ခသစ္စာအမှန်ဖြစ်တဲ့ယုံနာဆင်းရဲကိုပိုးပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပိုင်ပိုင်ခြားခြားသိလာလေညှိတွဲမှုတဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ့်နေဖြစ်ပြီးနောက်ဆုံးမဉ္ဇဉ်40ဖြစ်ပေါ်တဲ့အခါမှာကိလေသာခတ်သိမ်းလုံးဝငြိမ့်ပြီးဆင်းရဲချုပ်ငြိမ့်တဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရပါတော့တယ်ဒီလိုဆင်းရဲငြိမ့်ကြောက်ချမ်းသာလို့ရောက်အောင်ဒီတရားအစမှဟောခဲ့တဲ့အတိုင်းပွားများရမယ်မြေကြီးရှိပါမြေကတစ္ဆာတရားကိုမိမိတဏ္ဍမှာဖြစ်ပွားအောင်ရှုပွားရပါတယ်ဒီလိုရှုပွားရမှာယုံနာအာယုံကိုရှုနိုင်အောင်ကြောင့်ညာဆိုင်အထုတ်တာကတမဝါယာမရှုတာကတမတတိယုံနာအာယုံကိုစူးစိုက်တည်ငြိမ်နေတာကတမသမာတိရှုစိတ်ကိုယုံနာအာယုံကိုဥလှဲ့ပြီးတင်ပေးတာကတမသင်္ကပ္ပအမှန်တိုင်းပိုင်းတိုင်းခြားခြားသိတာကတမဒိဋ္ဌိရှုနေခိုင်းမှာအပြစ်မကင်းနဲ့အပြောဆိုအပြုအမူအသက်မွေးမှုတို့ကိုမပြုဘဲရှောင်ကျဉ်နေတာကတမဝါစာသမကမန္တသမအာဇီဝမြင်နေရပါပဲ။ဒါကြောင့်ယောဂီဟာရုပ်ကိုရှုတိုင်းနာမ်ကိုရှုတိုင်းပွားများရမယ်မြေကစ္စပါမြေကတ္တဆတရားကိုပွားများနေပါတယ်။ဒါကြောင့်လည်းပိုင်ပိုင်ခြားခြားသိရမယ်ဒုက္ခတ္တဆအမှန်ယုံနံဆင်းရဲကိုအမှန်တိုင်းသိမြင်နေပါတယ်။ဒီလိုသိခြင်းကြောင့်လည်းပယ်ရမယ်သမှုရိယတ္တဆတဏှာကိုပယ်တတ်နိုင်ပါတယ်။ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတဏှာကိုပယ်တတ်လိုက်တော့ဆင်းရဲငြိမ်းတဲ့သဘောကိုညာနဲ့မျက်မှောက်ထင်ရင်ပြင်းပြဆိုက်ရောက်တော့တာပါပဲ။ဒါကြောင့်တိပယ်ဆိုက်ပွားဤလေးပါအများတ attva တိပါစေ။တ attva မှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ။